မွေးစွာမောင်ခုံမှုနဲ့ဖမ်းဆီးခံထားရတဲ့တင်တဲ့နိုင်ငံသားအမှုအတွက်အယူခံဝင်တာကိုအင်ဒိုနီးရှားတရားရုံးကပယ်ချလိုက်တဲ့အတွက်အဲ့ဒီဆုံးဖြတ်ချက်အပေါ်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြစ်တင်ဝေဖန်မှုတွေနောက်ထပ်ဖြစ်ပေါ်လာမယ့်အလားအလာရှိနေပါတယ်။အသက်52နှစ်အရွယ်ဆတ်အက်ဒလူဝီကိုလူငင်းချမ်းသာခွင့်ပေးဖို့အတနာခံခဲ့တာကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းပယ်ချခဲ့တဲ့အတွက်သူ့ရဲ့ရှေ့နေတွေကတရားရုံးမှာအယူခံဝင်နေကြတာဖြစ်ပါတယ်။ဒါပေမဲ့သမ္မတရဲ့ဆုံးဖြတ်ချက်အပေါ်သူတို့အနေနဲ့ပြန်ပြင်ခွင့်မရှိဘူးဆိုပြီးတရားရုံးကတင်းနေလာနေမှာဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပျက်မိကြောင်းအယ်တိုဝီရဲ့ရှင့်နေနန်စီယူလီယားနာကပြောကြားလိုက်ပြီးသူတို့အမှုတွေအတွက်သူတို့အနေနဲ့ဥပဒေလမ်းကြောင်းအရတခြားလုံနယ်နဲ့နီးလန်းအနေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ်။အယ်တိုဝီဟာဂျကာတာမြို့အပြင်မှာရှိတဲ့ဆေးဆက်ရုံအနီးမှာ2005ခုနှစ်ကဖမ်းဆီးခံရတာဖြစ်ပါတယ်။သူကတော့သူ့အနေနဲ့အပြစ်မရှိကြောင်းတောက်လျှောက်ပြောဆိုလာခဲ့ပြီးသူလုံနေတဲ့နေရာဟာဓာတုဗေဒဆက်ယုံလို့ထင်မှတ်ပြီးလုံနေခဲ့ခြင်းဖြစ်ကြောင်းပြောပါတယ်။အေပီလာအတွင်းမွေးရစေဝမှုနဲ့ဖမ်းဆီးခံထားရတဲ့တခြားနိုင်ငံသားတွေကိုအင်ဒိုနီးရှားအစိုးရကကွပ်မျက်ခံနီးမှာပြည်သူအစိုးရကကြားဝင်ဆောင်ရွက်ပေးခဲ့တဲ့အတွက်သူ့ကိုကွပ်မျက်မဲ့အစီအစဉ်ကိုယာယီရွှေ့ဆိုင်းပေးခဲ့ပါတယ်။တေတံအပြစ်ပေးမှုကိုလက်မခံတဲ့ပြည်သူအစိုးရကတော့အယ်တိုဝီကိုတေတံပေးရင်အင်ဒိုနီးရှားနဲ့တန်တမာအရေးအယဆက်ဆံမှုကိုထိခိုက်စေနိုင်တယ်လို့သတိပေးထားပါတယ်။